ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပြင်မှာတောင်ရခင်းတစ်ခုမှာဒီလက်နက်ကြီးကြားလို့အမျိုးသမီးတဦးသေဆုံးပြီးတော့အမျိုးသားတဦးဒဏ်ရာပြင်းပြင်းထန်ထန်ရရှိတယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါရယ်ဒီအခြေအနေတွေကြောင့်
ဒေသခံအိုးအိမ်စွန့်ခွာဘေးလို့ရကိုထပ်မံပြီးတော့တိမ်းဆောင်နေကြရပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမှတ်အီးတန်းစင်ကဆက်ပြီးတော့တင်ပြပါမယ်ရှင်
စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပြင်ဘက်ကိုဒီကနေ့အောက်တိုဘာလ20ရက်နေ့မနက်စောပိုင်းကစစ်တပ်ကလက်နက်ကြီးတွေ
ဒီအာတိနေတောင်းလဲပေါ့နော်ဒီဆင်းနဲ့ကြီးနေပေါ့နော်ဟိုဝေးတစ်ချက်ဝေးတစ်ချက်ရှိတာမနဲ့ဒီအရသာရှိတာအမျိုးသားတူကဒီသူရဲ့ရတင်နေပေါ့ဒါမဲ့အမျိုးသမီးတူကပွဲစီဒီဒီဆောင်သွားတာပေါ့နော်အခုလုံးတဲ့ရှိနေရဒီတော့ပဲသိရသေးတယ်နော်ဒီဒီဆောင်ပိုင်းကတော့သူတို့ဒီကျတဲ့သလောပုံတော့လည်းနေရာမှာအများကြီးသူတို့ဆက်ဆောင်သွားတော့
စစ်တပ်ဘက်ကလည်းနေကြီးပင်နဲ့ပြစ်ခတ်တဲ့နေရာနားမှာဒေသခံကာကွယ်အဖွဲ့တွေလည်းရှိနေပါသေးတယ်။ဒါကြောင့်မနေ့17ရက်ခွဲလောက်မှာစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်တန်ဖြစ်နေတယ်လို့မိုးပြင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတယောက်ကဗီဒီယိုကိုပြောပါသေးတယ်။
ကျွန်တော်တို့မိုးပြင်းရဲ့မြို့ထွက်နည်းနည်းစပိုင်လောက်ပေါ်မှာဆိုတော့လင်းလင်းလေးစက်တက်ရှိရောအဲ့စက်တက်ကလည်းပြီးတော့ကျွန်တော်ဒီမိုးပြင်းဖြတ်ပြီးတော့မိုးပြင်းကိုစစ်ကြောင်းထုတ်ဖို့သူတို့ပြင်နေပေါ့နော်ပြင်နေလို့ကျွန်တော်သတင်းရလို့ကျွန်တော်ကိုပြည်ပြေကင်းထောက်လို့တယ်အဲ့ဒီမြန်မာသူတို့ကဒီစီတူနဲ့ပြည်ပြေကင်းထောက်မှားပြီးတော့သူတို့ကဖြစ်လိုက်တာစီတူဖြစ်သွားတာပေါ့နော်စီတူဖြစ်လိုက်တဲ့အချိန်မှာကျွန်တော်လည်းပြည်တယ်ခင်ဗျအဲ့ဒါကိုကျွန်တော်ပြည်သူဆွဲထုတ်ဖို့ပေါ့နော်ဆွဲထုတ်ဖို့ကြိုးစားရမှာသူတို့ကအဆမပြေစစ်ခတ်တဲ့အခါမှာကျွန်တော်အပြန်အလှန်ပြစ်ခတ်မှုဖြစ်တယ်ပေါ့အပြန်အလှန်ပြစ်ခတ်မှုဖြစ်တော့ပြင်းထန်ရလာပြီးခမှုဖြစ်တယ်ဒီပြီးတော့ကျွန်တော်လူနာလဲဆွဲထုတ်လို့အဆမပြေရတယ်ကျွန်တော်နောက်ကိုဆုတ်တယ်ဆုတ်တော့ကြတော့တက်နဲ့ကြီးရဲ့ဒီမျိုးတွေလူနေရက်ွက်တွေကိုသက်ဆိုင်ဖြစ်လာတယ
်ပြီးခဲ့တဲ့3-4ရက်အတွင်းမှာမိုးပြဲမျိုးတစ်ဝိုင်းမှာတိုက်ပွဲတွေရက်နေရကြောင်းဘေးလွတ်ရာကိုတင်းရှောင်နေတဲ့ဒေသခံတချို့မျိုးဘက်ကိုပြန်လာကြပြီးတော့မြေပဲပြောင်းမှုစဘာတွေရိတ်သိမ်းနေကြချိန်မှာအခုလိုလက်နဲ့ကြီးတွေကြားခဲ့ရပါတောင်ရခင်းထဲမှာပိတ်မိနေတဲ့ဒေသခံတချို့ကိုလည်းကဲထုတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခမရ၄နှစ်နှစ်တရင်တက်ဆွဲထားတဲ့နေရာဘက်ကနေပြီးတော့လက်နဲ့ကြည့်ရင်းနဲ့ပြစ်ခတ်နေရလူဒေသခံတွေက VOE ကိုပြောပါလေ
။အဲ့ဒီခမရ၄နှစ်နှစ်ဘောနော်ခမရ၄နှစ်နှစ်ပြည်တဲ့နောက်ဒီ၄နှစ်နှစ်စာရဲ့အနောက်ဖက်မှာသူ့ဆောင်ဆုံးပေါ်မှာနေရာယူထားတာရှိတယ်။အဲ့မှာလည်းပြည်တယ်နောက်အခုကအချစ်ပေါင်ဖက်နောက်ကျမယ်ဒီဆုံးသာဖက်အနေနဲ့အသိခဆန်ကြားတာပေါ့နော်ဒီလက်နဲ့ကြည့်နေပေါ့နော်အဲ့ဒါဆုံးသာဖက်လေးပဲဆက်မှန်းယူရတာပေါ့နော်
ကြားပြည်တဲ့ကမိုးပြင်းနဲ့ကပ်နေတဲ့ဖေခုံမျိုးမှလည်းပြီးခဲ့တဲ့ရက်ပိုင်းတွေကအရသာပြည်သူတွေရှိတဲ့ဘက်မှာလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ပြစ်ခတ်မှုတွေလုပ်တဲ့အတွက်ကက်သေးရွာရွှေပြည်အေးရွာစတဲ့ရွာတွေကရွာလုံးကျွတ်ထွက်ပြေးတင်းရှောင်နေကြရပါတယ်ရှင်။